ဒီနေ့အကုန်နှစ်နိုင်ငံထူထောင်ရေးညဉ့်ဉန်းရေးစာချုပ်အပိသက်အောင်ဆောင်ရွက်ဖို့အတွက်အစ္စရေးရဲ့ဝန်ကြီးချုပ်အီဟုတ်အိုမန်နဲ့ပါလက်စတိုင်းသမ္မတမမုတ်အဘတ်စတိုကအင်ကာနေမှာမနေ့ကသဘောတူညီခဲ့ကြပါတယ်။အဲ့ဒီဂရိဝင်ခံချက်ကိုအမေရိကန်ရှေ့ဘက်ခြမ်းမှာရှိတဲ့အနာပိုလစ်မြို့ရှေ့မှာကျင်းပတာဖြစ်ပြီးတော့အရှိလေပိုင်းငင်းချမ်းရေးညီလာခံအဖွဲ့မှာဒီသမ္မတဘော့ရှ်ကနေပြီးတော့ကြေညာခဲ့ပါတယ်။ဒီအကြောင်းသတင်းကိုဦးထွန်ကဆက်ပြီးတော့တင်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ဦးကျော်အောင်လင်းညီလာခံအထက်တဲရောက်သူတွေကအချိန်မပြုံးဘဲပြွန်လင်းထားတဲ့အတိုင်းသမ္မတဘော့ရှ်ရဲ့ယာတုသက်တမ်းမကုံခင်အစ္စရေးပါလက်စတိုင်းငင်းချမ်းရေးသဘောတူညီမှုမရရအောင်လှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်။နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်း50နီးပါးကအထက်တန်းအရာရှိတွေတက်ရောက်တဲ့ညီလာခံအဖွဲ့မိန့်ခွန်းမှာမစ္စတာဘုတ်ကငြင်းချမ်းရေးနဲ့အကြမ်းမဖက်မှုယဉ်ကျေးမှုဝါဒဖြန့်ဖို့နဲ့နောက်ဆုံးအဆင့်ငြင်းချမ်းရေးဆွေးနွေးမှုတွေချက်ချင်းလုပ်ဖို့နှစ်ဖက်စလုံးရဲ့ဂရုခံဝန်ချက်ပူးတွဲကြေညာချက်ကိုဖတ်ကြားခဲ့ပါတယ်
။ In furtherance of the goal of two states, Israel and Palestine living side by side.
နိုင်ငံတရှိရေးရည်မှန်းချက်အတွက်အစ္စရေးနဲ့ပါလက်စတိုင်းတို့ဟာအတူတကွငြင်းချမ်းစွာနဲ့လုံခြုံစွာဖြင့်နေထိုင်ဖို့အရင်သဘောတူညီချက်တွေမှဖော်ပြထားတဲ့အဓိကအချက်အလက်တွေအလုံးအပါအဝင်ကြံရှိနေသေးတဲ့ကိစ္စရပ်တွေအလုံးဖြေရှင်းရန်ငြိမ်းချမ်းရေးစာချုပ်ပြပြနိုင်ရေးအတွက်ကျွန်တော်တို့သဘောရိုးဖြင့်နှစ်ဖက်ဆွေးနွေးမှုတွေချက်ချင်းစတင်ဖို့သဘောတူခဲ့ပါပြီ။ကျွန်တော်တို့အပြင်းအထန်ဆွေးနွေးမှုဆက်လုပ်သွားပြီး2008ခုနှစ်မကုန်ခင်သဘောတူညီမှုရရန်အစွမ်းကုန်ကြိုးစားဖို့သဘောတူကြတယ်လို့မစ္စတာဘုတ်ကပြောပါတယ်။ပါလက်စတိုင်းသမ္မတရဲ့ဖာတာအုပ်စုကအနောက်ဘက်ကမ်းကိုအုပ်ချုပ်ထားပြီးမယ်လို့လဲဂါဇာကမ်းမြောင်ကိုပြိုင်ဘက်အစွန်းရောက်အစ္စလာမိတ်လှုပ်ရှားမှုဟားမတ်ကထိန်းချုပ်ထားတဲ့အတွက်ပါလက်စတိုင်းဒေသသားတွေအကြားကွဲပြားမှုကြောင့်လက်ရှိအခြေအနေဟာမရေမယားဖြစ်နေသေးပါတယ်။ညီညာရေးသဘောတူညီချက်ယာယီမှအတားအဆီးတွေရှိနေတာကိုနောက်ပိုင်းမိန်ကွန်းတွေမှအဓိကပါဝင်သူတွေကပြောဆိုခဲ့ကြပါတယ်။ပါလက်စတိုင်းသမ္မတမမုတ်အဘတ်ကပါလက်စတိုင်းဒုက္ခသည်တွေရဲ့ကိစ္စဖြေရှင်းဖို့လိုအပ်မှုနဲ့သူ့နိုင်ငံမြို့တော်ကိုအရှိဂျေရုဆလင်မှာထားရှိဖို့အလေးထားပြောဆိုခဲ့ပါတယ်။အနာပလစ်ဆွေးနွေးပွဲဟာဒေသအတွေ့အလဲအပြောင်းဖြစ်ပြီးလောလောဆယ်ကြိုးပမ်းချက်တွေမအောင်မြင်ရင်ငြိမ်းချမ်းရေးအတွက်အခြေအနေတွေနောက်ထပ်မကောင်းနိုင်ဘူးလို့မစ္စတာအဘတ်ကစကားပြန်ကနေတဆင့်ပြောကြားပါတယ်။
Our region stands at a crossroad that separates two historical
ကျွန်တော်တို့ဒေသဟာသမိုင်းဝင်အဆင့်နှစ်ခုပိုင်းခြားထားတဲ့လမ်းစုံမှာရောက်နေပါတယ်။အနာပလစ်မတိုင်ခင်အဆင့်နဲ့အနာပလစ်အလွန်အဆင့်ဖြစ်ပါတယ်။ဒီနည်းပြောရရင်အာရဗ်အစ္စလာမိတ်နဲ့နိုင်ငံတကာယက်တီချက်ရဲ့ဆွေးနွေးမှုလုပ်ငန်းစတင်ဖို့ဒီညီလာခံရဲ့အခွင့်အလမ်းကိုယူဖို့ပါလက်စတိုင်းနဲ့အစ္စရေးအသိုင်းအဝန်းနှစ်ခုစလုံးကတခဲနဲ့ထောက်ခံနေပါတယ်။ဒီလိုမျိုးအခွင့်အလမ်းပြန်မရနိုင်ဘူးလို့မစ္စတာအာဘတ်ကပြောပါတယ်။မကြာမီနှစ်တည်းအတွင်းပါလက်စတိုင်းအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေနဲ့ဂါဇာကအစွန်းရောက်သမားတွေရဲ့ရော့ကက်တွေဖြင့်ပစ်ခတ်နေလင့်ကစားအစ္စရေးကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဂရုအဝတ်ယူထားတယ်လို့အစ္စရေးဝန်ကြီးချုပ်အေဟတ်အိုမတ်ကပြောပါတယ်။ဆယ်စုနှစ်နဲ့အချီပြိပက်ခပြည်လဲရေးရဖို့ခက်ခဲမယ်ဖြစ်ပေမဲ့မလွှမ်းမရှောင်သာလုပ်ရမယ်လို့မစ္စတာအိုမတ်ကစကားပြန်ကနေတဆင့်ပြောကြပါတယ
် I believe that there is no path
ငြိမ်းချမ်းရေးလမ်းစဉ်ကလွဲလို့တခြားလမ်းစဉ်မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီနောက်လူမျိုးနှစ်မျိုးအတွက်ပြီးကြနိုင်ငံထူထောင်ဖို့အဖြစ်အထက်တခြားတရားမျှတတဲ့အခြေမရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်။ပါလက်စတိုင်းနဲ့အစ္စရေးနှစ်ဖက်စလုံးအဖို့အနစ်နာခံပြီးအပေးအယူလုပ်မှုမပါတဲ့တခြားလမ်းကြောင်းမရှိဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောကြားပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးကွန်ဒလီဇာရိုက်စ်ရဲ့လာပေါင်းများစွာကြိုးပမ်းချက်ကြောင့်အခုညီလာခံမှအစ္စရေးကိုအတိအမှန်မပြုတဲ့အဓိကမွတ်စလင်နဲ့အာရဗ်နိုင်ငံအများအပြားတက်ရောက်လျက်ရှိပါတယ်ခင်ဗျာ။